VOA သတင်းဌာနအတွက်လောက်ကင်ဆောင်ရွက်နေရင်တိုက်ခိုက်မှုတွေကြောင့်ကွဲလွန်သွားကြသူသတင်းသမားတွေကိုမေလ3ရက်ကြာသာပြီးနေ့ကကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာ VOA ကအခမ်းအနားတစ်ခုနဲ့အမှတ်တရဂုဏ်ပြုခဲ့ပါတယ်ဒီအကြောင်းကိုကိုကျော်ကျော်သိန်းကစူးစီးတင်ပြထားပါတယ
်ဆိုမာလီယာလူကင်မရာသမားအသက်32နှစ်အရွယ်အလီနူအာဆာယက်ဟာ VOA သတင်းတော်တူနဲ့အတူအလူကင်မရာသမားတူအနေနဲ့လောက်ကင်ဆောင်ရွက်နေရင်2019ခုနှစ်အောက်တိုဘာလ14ရက်နေ့ကမူဂါဒီရှူးမြို့တော်မှာဘုံခွဲတိုက်ခိုက်မှုတစ်ခုအတွင်းကွဲလွန်သွားတာပါအဲ့ဒီဘုံခွဲတိုက်ခိုက်မှုဟာဆိုမာလီယာတမိုင်းမှာထိခိုက်သေးဆုံးမှုအများဆုံးတိုက်ခိုက်မှုဖြစ်ပြီးလူပေါင်း300ကျော်သေဆုံးခဲ့ပါတယ်အဲ့ဒီအချိန်ကသူနဲ့အတူလက်တွဲလုပ်ကိုင်နေတဲ့ VOA ဆိုမာလီဘာသာဌာနရဲ့သတင်းတောက်အဗ်ဒူခါဒီယာမိုဟာမက်အဗ်ဒူကတော့အပြင်းထန်ဒဏ်ရာရခဲ့တာပါ Radio Free Europe Radio Liberty RFERL သတင်းဌာနကသတင်းတောက်တွေဖြစ်တဲ့ဆဘဝန်ကာကာနဲ့အဘဒူလာဟာနန်ဇာယီတို့ကတော့အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာအီဗီလာ30ရင်းနေကတိုက်ခိုက်မှုတစ်ခုအတွင်းတေဆုံးသွားကြတာပါမေလ3ရက်နေ့ကဗီယိုရီထန်လာကျုံမှာလုပ်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေအခမ်းအနားတွင်ဒီသတင်းတော့3ဦးစလုံးကိုအမှတ်တရဂုဏ်ပြုခဲ့ပါတယ်အဲ့ဒီအခမ်းအနားကျင်းပတဲ့ပြင်ပမှာ VOA မြန်မာဌာနမှဦးတန့်လွင်ထွန်းကဒီဖြစ်ရပ်တွေအပါအဝင်မြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့အခုလိုပြောထားပါတယ
် VOA ရဲ့ဒီညီကိုဌာနပေါ့နော်ညီကိုဌာနဆိုတော့ RFERL လို့ခေါ်တဲ့ဥရောပအတန်းမြင့်နေတဲ့ဌာနမှာအလုပ်လုပ်နေတဲ့အာဖဂန်နစ္စတန်ဌာနမှာအလုပ်လုပ်နေတဲ့သတင်းတောက်3ယောက်ဆိုလို့ရှိရင်သတင်းရယူရင်းနဲ့သတင်းကိစ္စတွေဆောင်ရွက်နေရင်းနဲ့မကြသေးခင်ကပဲဘုံခွဲမှုမှာအသက်ဆုံးရှုံးရပါတယ်အလားတူပဲဒီ VO ရဲ့ဆိုမာလီဌာနကကျွန်တော်တို့ရဲ့သတင်းတောက်ရုပ်မြင်သံကြားသတင်းတောက်တယောက်ဆိုလို့ရှိရင်လည်းဒီသတင်းတွေရယူနေရင်းနဲ့ဘုံခွဲပြီးတော့တည်ကြည်မှုဖြုတ်ခဲ့ရပါတယ်သူ့အတွက်လည်းဒီနေ့ကျွန်တော်တို့အထိမ့်မဲ့လေးတွေဆောင်ရွက်ခဲ့ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်တော့မြန်မာနိုင်ငံဟာဒီမိုကရေစီနီးလမ်းကျရွေးကောက်ခံရတဲ့အစိုးရလက်ထက်မှာတဖြည်းဖြည်းနဲ့သတင်းလွတ်လပ်ခွင့်တွေအဆင့်မြင့်တက်လာတဲ့ဆိုပြီးတော့ကျင်းနဲ့အားရမှုတွေတချို့ရှိခဲ့ပေမဲ့ဒီနေ့မှာဆိုလို့ရှိရင်အဆင့်6ဆင့်ကျသွားတယ်ဆိုတာကိုဝန်းနေစရာတွေ့ရပါတယ်အထူးသဖြင့်တော့အခု writer သတင်းဌာနရဲ့သတင်းတောက်နှစ်ယောက်ကိုအကွက်ရှင်ဖန်စီပြီးတော့ဒီလိုစစ်ဆေးနေတဲ့ထိမ့်သိမ်းထားတဲ့ကိစ္စမျိုးဟာဆိုလို့ရှိရင်တော့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ကိစ္စမှာနိုင်ငံတကာမှာအမတန်ကိုသိုးရတဲ့အဖြစ်အပျက်တခုလို့ကျွန်တော်တို့ယူဆရမှာပဲဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီမိုကရေစီနီးလမ်းကျပြည်သူတွေရွေးကောက်ထားတဲ့အစိုးရအနေနဲ့လည်းသေသေချာချာကြိုင်တွယ်ပြီးတော့ဖြည့်ရှင်းပေးသင့်တယ်လို့ယူဆပါတယ်ခင်ဗျာ
အာဖဂန်နစ္စတန်လူထုအတွက်ဗက်မလိုက်တဲ့သတင်းအချက်အလက်တွေကိုရှာဖို့စုဆောင်းပြီးတင်ပြနေတဲ့သတင်းတော့တွေကိုကမ္ဘာသတင်းလွတ်လပ်ခွင့်နဲ့မတိုင်ခင်ရပိုင်းတွင်မှာပဲပြစ်မှတ်ထားတိုက်ခိုက်ခံရတယ်လို့သတင်းတော့နှစ်ဦးကွယ်လွန်သွားတဲ့နေ့ကထုတ်ပြန်ချက်မှာအမေရိကန်အတန်းလင်းလုံခြုံရေးများအုပ်ချုပ်ရေးအဖွဲ့ရဲ့အမှုဆောင်ရာရှိချုပ်နဲ့ညွှန်ကြားရေးမှူးဖြစ်သူဂျွန်လန်းဆင်ကပြောတာပါလေ
။သတင်းလွတ်လပ်ခွင့်ကိုဖိနှိပ်တဲ့အာဖဂန်နစ္စတန်နဲ့တခြားဘယ်နေရာမှမဆိုအမှန်တရားကိုရှာဖွေဖော်ထုတ်တဲ့ကျွန်တော်တို့လုပ်ငန်းကိုဒီလိုလူရမျိုးရရပ်တန့်သွားစေမှာမဟုတ်ပါဘူး။သူတို့လည်းဒီလိုဆန္ဒရှိမယ်ဆိုတာကျွန်တော်သိကြပါရ
။အမေရိကန်ပြည်ထောင်စုမှာသတင်းတော့တွေ့ရင်ဆန်နေရတဲ့စိုးရိမ်မှုအခြေအနေများပြားကိုလည်းကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာသတင်းလွတ်လပ်ခွင့်ဆိုင်ရာလှူဆောင်နေတဲ့အဖွဲ့အစည်းအများပြားကထောက်ပြပြောဆိုကြပါရ။လက်ရှိမှာချင်းချောက်မှုတွေရှိနေပေမဲ့လည်းအမေရိကန်အခြေခံဥပဒေမှာအကောက်အွယ်ပေးထားတာကြောင့်အမေရိကန်ကသတင်းမီဒီယာဟာကမ္ဘာပေါ်မှာလွတ်လပ်မှုအရှိဆုံးသတင်းမီဒီယာတွေထဲပါဝင်နေစေတယ်လို့အဲ့ဒီအဖွဲ့တွေကပြောပါတယ်။ဒါပေမဲ့လည်းသမ္မတဒေါ်နယ်ထရမ့်ကလုတ်ကြံသတင်းတွေဆိုပြီးမကြာခဏတိုက်ခိုက်ပြောဆိုတာကိုတခြားနိုင်ငံကောင်းဆောင်တွေကလည်းလိုက်ပြောတာတွေရှိလာနေတယ်လို့ထောက်ပြထားပါတယ်။အဲ့ဒီနိုင်ငံကောင်းဆောင်တွေထဲမှာဗင်နီဇွဲလားသမ္မတနီကိုလိုမာဒူရိုဆီးရီးယားသမ္မတဘာရှာရဲ့အဆက်တူနဲ့အတူမြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်လည်းပါတယ်လို့တရင်လူလောက်ခွင့်ဆိုင်ရာအဖွဲ့အစည်းတွေကပြောကြပါတယ်ခင်ဗျာ